မြန်မာနိုင်ငံမှာတံမိုးမြင့်တင်နိုင်တဲ့မွေးမြူရေးနဲ့စိုက်ပျိုးရေးထုတ်ကုန်တွေကိုလက်ရှိဈေးကွက်ပေါ်မှာတည်ဆောက်ဖို့နဲ့ဂျင်းစင်ရင်းတို့လိုရိုးရာထုတ်ကုန်တွေကိုကျန်းမာရေးအတွက်အသုံးပြုနိုင်ဖို့ဆက်ပြီးတော့စူးစမ်းလေ့လာတင်တဲ့အကြောင်းမကြသေးခင်ကလုပ်ခဲ့တဲ့သုတေသနတစ်ခုမှာတွေ့ရှိခဲ့ပါတယ်။နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဆိုင်ရာ American Agency USAID ရဲ့ Feed the Future မြန်မာစိုက်ပျိုးရေးစနစ်နဲ့အစားအစာစနစ်ဖွံ့ဖြိုးရေးစီမံကိန်းကမြန်မာနိုင်ငံကတောင်သူတွေနဲ့စိုက်ပျိုးစီးပွားရေးလုပ်ငန်းတွေအတွက်လက်တွေ့အသုံးချနိုင်တဲ့အကြံပြုချက်တွေကိုသုတေသနပြုလေ့လာပြီးတဲ့နောက်မှာဒီလိုအကြံပြုချက်တွေကိုတွေ့ခဲ့တာပါ။ဈေးကွက်မျှော်မှန်းချက်ကိုဖြည့်ဆည်းပေးနိုင်တဲ့ထုတ်ကုန်အရေးသွေးမြင့်တင်တဲ့နည်းလမ်းတွေ၊မြို့စည်းနဲ့အရေးသွေးအမခန့်ချဲစနစ်တွေကိုတိုးမြှင့်ပေးနိုင်တဲ့အခွင့်အလမ်းတွေ၊စရိတ်ကန်ကပေါင်းစုံအတွက်အကြံပြုချက်တွေကိုလည်းဒီဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီလိုတံမိုးမြင့်ထုတ်ကုန်အစီမြင့်တင်ဖို့အတွက်ထောက်ပံ့ပေးဖို့ USAID ကအစဉ်သင်းရှိတယ်လို့လေ USAID ရဲ့စီးပွားရေးဖွံ့ဖြိုးမှုယုံညွှန်ကြားမှု Paul Flavor ကပြောပါတယ်လီလာသုံးသက်သူတွေကစူပါမားကတ်ဟိုတယ်စားတောက်ဆိုင်ကုန်စုံဆိုင်နဲ့တခြားစီးပွားရေးတွေကိုအခြေခံပြီးတော့မေးမြန်းသုတေသနပြုခဲ့တာပါဒီလိုမြန်မာနိုင်ငံစိုက်ပျိုးရေးထွက်ကုန်တွေအတွက်ပြည်ရင်းဈေးကွက်အခွင့်အလမ်းတွေနဲ့ဆိုင်တဲ့သုတေသနတွေ့ရှိချက်တွေကို online ဆွေးနွေးပွဲပြုလုပ်ပြီးတော့တင်ပြခဲ့ပါတယ်ဒီဆွေးနွေးပွဲမှာဈေးကွက်တစ်ချက်ထွက်နိုင်တဲ့နည်းလမ်းတွေနဲ့စားသုံးသူလိုအပ်ချက်ဖြည့်ဆည်းနိုင်တဲ့နည်းလမ်းဆိုင်ရာအချက်အလက်တွေကိုလည်းမျှဝေပေးခဲ့ပါတယ်ရှင်